အိန္ဒိယနိုင်ငံဗဟုအစိုးရရဲ့ပြည်ထောင်စုဝန်ကြီးဌာနကမြန်မာနိုင်ငံသားတွေဝင်ရောက်လာတာကိုနယ်စပ်အခြေစိုက်တပ်ဖွဲ့တွေအနေနဲ့လက်မခံဖို့အမိန့်ထုတ်ပြန်ထားချိန်မှာပဲမနီပူပြည်နယ်ဝန်ကြီးချုပ်အန်ဘာရန်ဆိုင်ကကြိုဆိုလက်ခံသွားမှာဖြစ်တယ်လို့ထုတ်ပြန်လိုက်ပါတယ်။မနီပူပြည်နယ်ဝန်ကြီးချုပ်အန်ဘာရန်ဆိုင်ကစစ်တပ်ရဲ့ရက်ဆက်မှုကြောင့်တိမ်းရှောင်လာတဲ့မြန်မာအရက်သားတွေကိုလက်ခံဖို့ပြီးခဲ့တဲ့တနင်္လာနေ့ကသတင်းမီဒီယာတွေကိုပြောဆိုလိုက်တာဖြစ်ပြီးဒီအခြေအနေကိုအင်ဖာမြို့မှာနေထိုင်နေတဲ့ကိုသိန်းက VOA ကိုအခုလိုပြောပါတယ
်။မင်းကပြည်နယ်ဆိုးရနေလဲတော့သူတို့ကရက်ကားဒီဝင်ရောက်ခိုးလုံတဲ့ဟာမှာလူသားချင်းစာနာတဲ့အနေနဲ့သူတို့ကတော့တတ်နိုင်တာကိုယ်မြင်ပေးမယ်လို့ပြောထားတယ်။မင်းရတကယ်ပ
ါလောလောဆယ်မှာတော့မနီပူပြည်နယ်အတွင်းကိုမြမပြည်သူတွေခိုးလုံရောက်ရှိလာတဲ့တဲ့င်းမကြားသိရသေးတယ်လို့ကြိုးစိုးလက်ခံရေးစခန်းတွေဖွင့်လှစ်ဆောင်ရွက်နေတာလည်းမသိရသေးကြောင်းဆက်ပြောပါတယ်။မနီပူပြည်နယ်ဟာမြန်မာနိုင်ငံချင်းပြည်နယ်မြောက်ပိုင်းစကိုင်းတိုင်းအထက်ပိုင်းဒေသတို့နဲ့နေမိချင်းထိစပ်နေတဲ့ဒေသဖြစ်ပြီးမြန်မာနိုင်ငံသားတွေကိုလက်ခံမယ်လို့ကြေညာလိုက်တဲ့ဒုတိယပြည်နယ်လည်းဖြစ်ပါတယ်။မဏိပူပြည်နယ်ရဲ့တောင်ဘက်မှာရှိတဲ့မီဇိုရန်ပြည်နယ်ကတော့အိန္ဒိယနိုင်ငံကိုတင်းရှောင်လာတဲ့မြန်မာနိုင်ငံသားတွေကိုယာယီခိုလုံခွင့်ပေးသွားမှာဖြစ်ကြောင်းကြေညာထားတယ်လို့လက်ရှိအချိန်မှာလည်းဒုက္ခသည်100လောက်ခိုလုံခွင့်ပေးထားပါတယ်။မီဇိုရန်ပြည်နယ်ကိုခိုလုံလာသူတွေရဲ့အခြေအနေကိုဒုက္ခသည်အရေးဆောင်ရွက်နေတဲ့ United for Democratic Myanmar အဖွဲ့ရဲ့တွေ့ပဲအတွင်းမှုကိုရစ်ချက်ကအခုလိုပြောပါတယ
်။ခုကဟိုနေဆက်ဒီမှာတော့တော်တော်လေးများတယ်လို့ပြောတယ်နေဆက်ကကျွန်တော်တို့ရဲ့လူကြီးပေါ့နော်ကျွန်တော်တို့တန်းပြီးတော့ဆက်သွယ်ကြည့်တဲ့အခါမှာတော့ခမန်းကြီးကတော့တရားတော့ကြော်လောက်ပြီ။ညာတော့အချင်းကအဓိကဒီဘက် NGO ဖြစ်တဲ့ဒီမြေဆုံးချောင်းသားတမဂါတို့ပြီးတော့မှစင်ဆောင် YNA တို့ပေါ့နော် Young Soul Association and the Poetry City ပြီးတော့မှရေကွန်လူကြီးတွေအပ်လူကြီးကနေပြီးတော့မှကူညီတယ်ဆောင်ရွက်တယ်နေရာတိုင်းချင်းတွေပေးတယ်အပ်လူမျိုးပေါ့နော်
မီဇိုရန်ပြည်နယ်အစိုးရအနေနဲ့မြန်မာနိုင်ငံကဝင်လာတဲ့သူတွေကိုယာယီခိုလုံခွင့်ပေးမယ်ဆိုပေမဲ့လက်တလောမှာကူညီထောက်ပံ့တာမရှိသေးကြောင်းနဲ့ခိုလုံသူတွေကိုဗဟုအစိုးရကအတိအမှတ်ပြုလက်ခံရေးကိုလည်းတောင်းဆိုထားတဲ့အကြောင်းကိုကိုရစ်ချက်ကဆက်ပြီးတော့ပြောပါတယ်
။ကျွန်တော်တို့လည်းဒီမီဇိုရန်ကဒီချောင်းသားသမဂ္ဂတို့ဓာတ်ရုံးနဲ့ပူးပေါင်းပြီးတော့မှအိန္ဒိယဗဟုအစိုးရတွေကဒီပဲဝင်လာတဲ့ဟာတွေကိုဗဟုအစိုးရကလည်းအတိအမှတ်ပြုပေးဖို့ပေါ့နော်။အဲ့ဒီမျိုးလေးနဲ့ကျွန်တော်တို့တောက်ဆူထားတာလေးတွေတော့ရှိတယ
်။မနီပူပြည်နယ်အင်ဖာမြို့မှာနေထိုင်တဲ့ကိုသိန်းကတော့ဒုက္ခသည်တွေလက်ခံရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကပါချင်းကတောင်းဆိုတဲ့အကြောင်းပြောပါတယ်
။ဒီဗမာပြည်ဖေဖော်ဝါရီရက်နေ့ထလိုက်တဲ့ဟာရဲ့နောက်ပိုင်းမှာဘိုးဆိုးရနေနေရတော့ဒီကောင်လက်မခံဘူးလို့ပြောထားတယ်။ဒါနဲ့အဲ့ဒါကိုကြီးကတဲ့ဟာဟာအိန္ဒိယမှာရှိနေတဲ့ဒီမိုကရေစီအားကျူတွေကကြီးကတယ်လို့တခြားနိုင်ငံတွေကနေတူဖြစ်ပြန်ပြီးတော့ဒီဟာကိုချီကပ်တာလေလုံရမဲ့သဘောရှိတယ
်။အိန္ဒိယနဲ့မြန်မာနိုင်ငံဟာမိုင်900ကျော်လောက်နေနမိတ်ချင်းထိစပ်နေတာဖြစ်ပြီး1988ခုနှစ်ဒီမိုကရေစီအရေးလှုပ်ရှားမှုကိုစစ်တပ်ကနှိမ်နင်းခဲ့တဲ့နောက်မှာတော့ယာနေချီတဲ့မြန်မာနိုင်ငံသားတွေကိုအိန္ဒိယကအခိုလုံခွင့်ပေးခဲ့ဘူးပါတယ်ရှင်။